ပရာရှ်မြတ်ချာကရဘာနာစင်ညာမေမြမအေးတုံးသားချက်အစီအစဉ်မှာတော့မြို့သားဒီမိုကရေစီဖွဲ့ချုပ်ကကြွေးကြော်နေတဲ့မြို့သားပြန်လဲစစ်မြေးအစိုးရဖွဲ့စည်းရေးဆိုတာဟာအောင်မြင်ဖြစ်လာမလားတဝက်တပြက်ဖြစ်လာမလားသူရင်းမဟုတ်လုံးဝအဖျားရှိသွားလိမ့်မလားဆိုတာမြမနိုင်ငံရေးတုံးသားသူရဲ့ထုံးနဲ့ကျွန်တော်ကြော်စမ်းသားဆွေးနွေးတုံးသားထားပါတယ်
ဒီလိုအန်အယ်ဒီနဲ့တိုင်းဒေသပါတီရဲ့ဆွေးနွေးမှုကနဦးမှာပဲတွင်တွေ့လာရတဲ့အထူးအထစ်တွေနဲ့ပတ်သက်လို့ဦးရဲထွန်းကကုလို့မှတ်ချက်ချပါရတယ်။ဒီအန်အယ်ဒီအနေနဲ့ချင်းကပ်ပုံကပါတီကိုချင်းကပ်တံတွေမဟုတ်ခဲ့တဲ့ရေတောက်ခံရတဲ့ပြည်သူပြည်သူတွေချင်းကပ်သားတို့နေရာခံရင်းနဲ့ပတ်သက်လို့အချက်မပေးတာတို့အဲ့လိုမျိုးတွေကြားလာရတဲ့အခါကျတော့ဒီတိုင်းသားပါတီတွေကတော့
တံပြားရှိလာမှာပဲပေါ့နော်အချင်းပြေပါမလားသူတို့ရတာပေါ့ရှေ့ကိုရွေးထိုင်စရာကျွန်တော်တို့အကောင့်မြင်ပြီးစဉ်းစားကြည့်ရအောင်ပါဘယ်လိုလောက်ကြရင်ကောင်းမလဲဆိုတော့
ဒီသဘောနဲ့ပြောရမယ်ရှင်တော့ကျွန်တော်တို့ဒီမိုကရေစီဖက်ဒရယ်စနစ်ကိုသွားမယ်ရေကြင်တူတဲ့အတွက်ကြောင့်မလို့အတူတူအဲ့တဲ့အလုံးလောက်ကြရအောင်လို့ခေါ်တဲ့စာကိုထောက်တာကအန်အယ်ဒီပါတီကဖြစ်တယ်ဒါကြောင့်မလို့တို့ကဒီ ွာကနိုင်ငံရေးပါတီကိုပဲတွေ့မယ်နိုင်ငံရေးပါတီကိုပဲအကြောင်းကြားမယ်နော်တွားပြီးတော့ရှင်းနေတဲ့ရည်ရွယ်ချက်ကအဲဒီလာမယ့်2023မှာအစိုးရဘက်မှပြောဆိုရင်တင့်တော်တဲ့ပုံစံတွေကိုပါဝင်ဖို့အတွက်တန်းတန်းတယ်ဆိုတဲ့ဟာပေါ့နော်အားလုံးထိမင်းတယ်ဆိုတဲ့စိတ်ကြောပြည်ထောင်ကြဆုံးပြရမယ်ခုနနိုင်ငံရေးပါတီကိုပဲရှင်းတတ်မယ်နိုင်ငံရေးပါတီကိုရှင်းတတ်တဲ့အခါမှာကိုယ်သဘောကျတဲ့ဒီရေတောက်ခံရတဲ့တော်တော်ကိုယ်ကလေးရှိရင်လည်းနော်ဓာတ်ရိုက်သူ့ကိုမချင်းတတ်ခဲနဲ့အဲ့ဒီပါတီကိုပဲပြောလိုက်တာမျိုးပေါ့ဒီခင်ဗျားတို့ပါတီကဒီပုဂ္ဂိုလ်ဒီပုဂ္ဂိုလ်တော့ကျွန်တော်တို့သဘောကျတယ်စကားဖြစ်တယ်လေအဲ့ဒါလို့ဆုံးဖြတ်တာကတက်ဆိုင်ရာပါတီကဆုံးဖြတ်ချိန်ပြန်တာပေါ့နော်အဲ့ဒါလို့နိုင်ငံရေးပါတီတွေကိုအပြန်အလှန်လေးစားမှုနဲ့ရှင်းတတ်မှသာလေဒီလိုမျိုးတွေအတွက်ဟုတ်ကဲ့ကျွန်တော်ကတော့တုံ့ပြန်ပါလို့
ဟုတ်ကဲ့တမတော်ကတော့တိုင်းသားတဲ့နိုင်ငံအဖွဲ့နဲ့အစဉ်ပြောင်းလုပ်နေတဲ့ကြိုးစားနေရတွေတွေ့ရတယ်ဆိုတော့တချို့ကရေးရတယ်ကသဘောထားပြောကြတယ်စစ်တမ်းနဲ့ပေါင်းကျင်ရင်ဒီမိုကရေစီနဲ့အလှမ်းဝေသွားမှာပေါ့ဆီယန်နဲ့ပြင်စနစ်ကိုမမေ့ကြဘူးလားဘာပြီးတော့ရေးရတယ်ဆိုတော့တကယ်တမ်းအဲ့လိုသာပြောနေပေမဲ့လည်းအခုကျတော့တမတော်ဘက်ကိုစစ်တပ်ဘက်ကိုပူပြီးတွန်းပို့နေသလိုများဖြစ်နေသလား
တမတော်အနေနဲ့ကတော့ဖက်ဒရယ်စနစ်ဆိုတဲ့ဥပဒေကိုသူတို့လက်ခံလာတယ်။နောက်2008ဖွဲ့စည်းပုံအခြေခံဥပဒေအရမှာဖက်ဒရယ်စနစ်နဲ့မညီတဲ့ဖက်ဒရယ်စနစ်မပြည်ပြင်တဲ့တိကျတွေပြင်ဆင်သွားဖို့အတွက်ကောင်ဝေးဥပဒေကိုမြောက်နိုင်ငံတိုက်တွန်းနေတာကိုလည်းသင်္ကေတကြားသိရတယ်ပေါ့နော်။နောက်တစ်ခါသူကကျွန်တော်တို့ငြိမ်းချမ်းရမယ်ဆိုလို့ရှိရင်ဒီနိုင်ငံရေးရနေပတ်ခေါ်သွားမယ်ဆိုတာတွေလည်းသိပြီလည်းတော့ပြထားတာရှိတယ်။နောက်တစ်ခါငြိမ်းချမ်းရနဲ့မဆက်ဆက်ပဲနဲ့ဒီဖွဲ့စည်းပုံပြင်ဆင်ရေးကိုတွတ်တော်ထဲမှာကျင်းသာကြတဲ့အခါမှာလေဒီပုံမှန်26ပြင်ဆင်ရေးတွေတက်ဆိုင်ရာပြည်နယ်ကျွတ်တော်ကိုယ်စားလှယ်ရာနေတက်ဆိုင်ရာဝန်ကြီးချုပ်ကိုရင်းနှီးလို့စိတ်ကမြဲမှာသူတို့ကတက်ကြွကြွထောက်ခံခဲ့တဲ့အာမျိုးပေါ့နော်ဒီဖက်ဒရယ်စနစ်ကိုလိုလားအကြောင်းပြတ်တက်ခဲ့တဲ့ဟာတွေရှိတယ်ဆိုတော့ဒီဟာတွေကိုထောက်လိုက်လို့ရှိရင်တော့သူက NLD ရဲ့နိုင်ငံရေးအရာဒီရှစ်ပြီးချက်ပြီးနေတယ်လို့ထင်ရတာပေါ့ဒါတစ်ဖက်မှာ NLD ကလည်းပြောတာဆိုတာတွေမှာနည်းနည်းအဲဒီချွတ်ချော်တာတွေရှိတာပေါ့ဥပမာအားဖြင့်ဒီဒေါက်တာမေးကြီးကပြောတဲ့အထက်မှာဆိုလို့ရှိရင်ကျွန်တော်တို့ဒီဒီမိုကရေစီမရမချင်းဒီဖက်ဒရယ်စနစ်မတော်ဘူးမသေးဘူးပေါ့ဥပမာ26ပြည်သူ့ရဲ့ဒိဋ္ဌိမျိုးတွေတက်ကဒီကျွန်တော်တို့တော်တဲ့ကနေအခက်ခွာမချင်းမသေးနိုင်ဘူးဆိုတဲ့ဟာမျိုးပေါ့နော်ကြောင်းလည်းမသေးနိုင်ဘူးဆိုတဲ့ဟာမျိုးအဲ့လိုဆိုတော့ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးတွေတိုင်းရင်းသားနိုင်ငံရေးပါတီတွေရဲ့အားလုံးကNLD ပါတီရဲ့ပေါ်ပါတော့မှနည်းနည်းအရင်ကျလာတယ်လို့ပေါ့နော
်ဟုတ်တယ်ကျွန်တော်စဉ်းစားတာအဲ့တော့ NLD ရပုံကိုယ်တဲ့ NLD strategist တွေမတွက်ဘူးလားအဲ့ဒါကိုသူတို့ငါတို့ဟိုဘက်ကိုတွန်းပို့သူဖြစ်နေတယ်လို့ဒါပေမဲ့လည်းတိုင်းရင်းသားတွေဟာစစ်တမ်းနဲ့ block ပဲတိဆက်သွားသွားသူတို့ဘက်ကို block ပဲအောက်ကိုသွားသွားနောက်ရွေးကောက်ပွဲလို့ရင်တော့ငါတို့ NLD ရဲ့နိုင်မှာပဲဆိုတော့ကိုင်းကနာပါတီကြီးစိတ်ဓာတ်နဲ့များမနာထောင်နေသလားအဲ့လိုပြောရင်ရောသိလွန်ရကြမလားသူတို့ဘာကြောင့်တရားကိုမနှိမ့်နိုင်ကြလဲအဲ့ဒီသူတို့ရဲ့ပါတီရဲ့သဘောထားကိုဘယ်လိုသုံးသပ်လို့ရပါလဲ
အဲနိုးရတမတော်ကတကယ်တမ်းကျတော့သူတို့နဲ့ပြိုင်ဘက်တော့မဟုတ်ဘူးပေါ့လေ GHDB ကအဓိကပြိုင်ဘက်ဖြစ်တာ哦အဲ့တော့ ဘာပဲဖြစ်ဖြစ်တမတော်နဲ့ဒီတိုင်းသားတွေနဲ့နားလည်မှုရပြီးတော့ဉာဏ်ရည်အတွက်လည်းအကျိုးဖြစ်မယ်ဆိုလို့ရှိရင်တော့ energy အတွက်လည်းကောင်းတာပေါ့နော်အဲ့ energy အတွက်လည်းကောင်းတယ်ဒီလိုကျွန်တော်တို့ကတော့မြင်ပါတယ်သို့တော့ကျွန်တော်ဒီနေ့ဘက်တစ်ခုကတော့ဒီလိုနောက်တိုင်းသားပါတီတွေအနေနဲ့ဒါ USDB လို့ဒီ NLD တို့ကိုကမာကိုကိုရပြီးတဲ့ပါတီကြီးကမာပါတီတို့ဟိုပြောကြပြီမဲ့ဒီပါတီကြီးတွေကတော့တိုင်းသားအလုံးကိုကိုရပြီးတယ်လို့အဲ့လိုယူဆတယ်အဲ့လိုယူဆတဲ့အခါကျတော့ရေချီမှာသလိုရှိရင်သူတို့ပါတီကြီးတွေဟာတကယ်တမ်းတိုင်းသားတွေရဲ့အကျိုးစီးပွားကိုဖော်ဆောင်ပေးနိုင်လို့ရှိရင်တန်းတူမှုကိုတကယ်တမ်းဖော်ပြပေးနိုင်တယ်ဆိုရင်ဒီနိုင်ငံရေးပါတီတွေဟာတကယ်ကြီးပြောက်သွားမှန်းဆိုတဲ့အမျိုးမျိုးရှိကောင်းရှိနိုင်တယ
်အဲ့လိုခံမျိုးသာတကယ်တမ်းဖြစ်လာနိုင်ရင်တော့စိတ်ကောင်းတာပေါ့ NLDB ပြည်ထောင်စုတစ်ခုလုံးကိုကိုယ်စားပြီးသားပါတီကြီးအဖြစ်တိုင်းသားတွေအလုံးကလက်ခံလာနိုင်မယ်အလားအလာရှိပါသလားတော့အခုလိုလွတ်တွေ့လို
့ငါးရေးလေးလာတုံးတက်ပြီးတော့နောက်ပြီးတော့ဆတ်လုပ်နေကြတဲ့အဖွဲ့တွေအဲ့ဒီလိုမျိုးတွေရဲ့အမြင်မှာကတော့ NLDB ဒီကနေ့ငါးနှစ်ပြင်လောက်ကန်ဆောင်ရွက်ချက်တွေဟာတိုင်းသားတွေနဲ့ပြည်လုံးညီညွတ်မှုကိုကိုယ်ပြီးတော့ဝေးပွားသွားပြီးတော့တိုင်းသားဒီဒီလူမှုအတွက်ဒီအကျိုးမရှိတဲ့ဒိဋ္ဌာတွေတော့များများလောက်ခဲ့တယ်ဆိုတော့ဟာမျိုးတုံ့ပြန်ချက်ရှိတာပေါ့ဒါပေမဲ့2020ရွေးကောက်ပွဲလွတ်လိုက်တဲ့အခါကျတော့အဲ့ဒီနေရာမှာဒီနိုင်တဲ့နေရာအယူအချက်ရော့သွားလိမ့်မယ်လို့သတ်ထားတာကမရော့သွားတဲ့အပြင်အရင်ဘာမြက်ကတဲ့ပြောက်6နေရာလောက်ပြေးနိုင်တာတဲ့396နေရာနိုင်လာတယ်ဆိုတဲ့အခါကျတော့သူတို့ဒီ energy party နေလဲကသူတို့ထောက်ခံလို့လို့သူတို့ကြွမှာပဲမဟုတ်ချာအဲ့ဒါကြောင့်မို့သူတို့အနေနဲ့ကတော့သူတို့လျှောက်တဲ့နိုင်ငံပန်နေနော်ဒီတိုင်းသားနိုင်ငံရေးပါတီတွေကိုနော်ဟိုစိတ်ပြီးတော့
ဒီဘယ်လိုဆက်ကြမလို့ပါလ
ဲဒီနဲ့အောက်ကျခံပြီးတော့ပြီးလုံးကြမလို့ဘူးဆိုတဲ့အမျိုးမျိုးရှိတော့ရှိနေတ
ာဟုတ်ကဲ့ကျွန်တော်ဓာတ်ဖြတ်မိမယ်အဲ့တော့ဦးရထွန်းအဲ့တော့ဦးရထွန်းကဘယ်လိုသုံးသပ်လဲတိုင်းသားတွေကတော့ energy နိုင်တယ်ဆိုတာဟာတိုင်းသားတွေအမြင်ပြောတာပေါ့နော်သူတို့အချင်းချင်းမညီညွတ်လို့ပါတီခွဲတွေပေါ်လာလို့ဆိုပြီးတော့ပြောတာလည်းကြားပါတယ်ဆိုတော့ energy ကြောင့်လားတိုင်းသားတွေမညီညွတ်လို့လားတိုင်းသားပါတီမညီညွတ်လို့လား
အဲဒီလောက်သာကတော့ကျွန်တော်တို့တစ်ချက်သေးတော့ပြောလို့တော့မရဘူးပေါ့ကျွန်တော်ပြင်းနေအချက်နဲ့ချက်သုံးချက်လောက်တော့ရှိနေတယ်အော်သူတစ်ချက်ဒီမြန်မာသားဒီတိုင်းနေကြတဲ့တိုင်းရင်းသားဒေသတွေမှာဆိုလို့ရှိရင်တော့ဘယ်သွတ်တော်ကဘယ်လိုအရေးပါတယ်ဘယ်သွတ်တော်ကကိုယ်ဒေသအုပ်ချုပ်မဲ့သူသာသဖြင့်ဒီခေါ်ခေါ်ချင်ချင်မသိတဲ့အခါကျတော့သူကတတိလုံးအနိုင်ရနိုင်တဲ့ပါတီဟိုပဲသူတို့ကနေထဲကိုအာတန်ကြတာပေါ့ဒုတိယတစ်ခုကကျတော့တုံတုံဆော်တဲ့တက်မှာဒီတိုင်းရင်းသားနိုင်ငံရေးပါတီတွေကအားနေတယ်လို့ထင်တယ်အခုတစ်ပြင်းCOVID-19 ရောဂါဖြစ်နေတဲ့အတွက်ကြောင့်မလို့အဲ့ဒီခါကျရေတော့ကွယ်ပြောင်းခွင့်ကလည်းနေတဲ့အခါကျတော့တိတ်ပြတာကိုဖြည်းဖြည်းရောမလုပ်နိုင်တာလဲပါလိမ့်မယ်။နောက်တစ်ခုကတော့တို့အချင်းချင်းဒီပြည်သူ့ညီညီရာဘက်ပါတီတွေအကွဲကွဲပြားပြားဖြစ်နေပြီးတော့ပြန်လည်ပေါင်းစည်းနိုင်တယ်ဆိုတော့ခါကလည်းတိတ်မကြသေးဘူး။တိတ်မကြသေးတော့ဒါပေါင်းစည်းပြီးတဲ့အခါကျတော့ပါတီရဲ့အနေနဲ့ရေတော့ပြောင်းဝင်မယ်ဆိုတာကိုသိတဲ့အတိုင်းသားတွေကအလွန်နဲ့ဒါကြောင့်မလို့ဒီလိုပေါ့နော်ကောင်းကောင်းကြည့်ပြီးတော့ပုံပြင်ရန်စာမျိုးအောက်မှာဒီ energy ကိုဆုပြင်ပြီးတော့မဲတိကြတယ်လို့ကျွန်တော်တို့အဲ့လိုသုံးပါ
ဟုတ်ကဲ့ဆိုတော့နောက်ပြီးအဲ့ပြီးတော့သူတို့ပါတီရှုံမဲ့အတိုင်းသားပါတီရဲ့နိုင်မဲ့လို့သိကြပြောကြတဲ့မေဆန္ဒနယ်တချို့နမူနာအဖြစ်ခိုင်းပြနေမှာဆိုတော့အဲ့ဒီနေရာတွေမှာရွေးကောက်ပွဲမကျင်းပဘဲထားခဲ့တာကျင်းပနိုင်တဲ့အခြေအနေရှိပါတယ်လို့ပြောရဲသားနဲ့အခုမကျင်းပါတော့ဘူးလို့ပြောနေတာကိစ္စအဲ့ဒီကိစ္စတွေကြတော့အဲ့ဒါတွေကြောင့်မ
လဲအဲ့ဒီကိစ္စတွေကြတဲ့အခါကျတော့ NLD အနေနဲ့ပြည်သာပေါ့ဒီနေရာတွေကရှုံးမှာဒီတက်ဆိုင်ရာတိုင်းရင်းသားပါတီ ANP တို့လို့ပြောတော့ရခိုင်အဲတိုင်းရင်းသားပါတီတွေကနိုင်မှာပြည်သာတဲ့အတွက်ကြောင့်မလို့ဟိုဒီရွေးကောက်ပွဲကော်မရှင်ကအောက်ခြေကနော်ရွေးကောက်ပွဲမြို့နယ်အဲမြို့နယ်ရွေးကောက်ပွဲကော်မရှင်ကအခြေအနေတွေကိုပြင်လာတဲ့အခြေအနေတွေနဲ့နောက်ဒီတက်မတော်တို့ကာဝေးဝင်ထားတာတို့ကပြီးတဲ့အချိန်တွေပေါင်းတက်ပြီးတော့ဆုံးဖြတ်တာမျိုးမဟုတ်ဘဲနဲ့သူကအပေါ်ကနေပြီးတော့ဒီဒီဒီစိတ်ချင်တယ်လို့ဆုံးဖြတ်လိုက်တယ်ဆိုတာအဲကျွန်တော်တွေ့ရတယ်အထူးသဖြင့်ဟိုကျွန်တော်တတိထားလိုက်မိတာကဒီရှမ်းပြည်နယ်မှာပေါ့နော်ရှမ်းပြည်နယ်မှာဆိုလို့ရှိရင်တခြားလူမဟုတ်ဘူးကျွန်တော်တို့ဦးထွန်းတော်ဟိရဲ့အကြီးအကဲအပေါ်ကနေကြောင်းမဲမှာကျွန်တော်ရုပ်တော့တဲ့ကော်မရှင်ဥက္ကဋ္ဌလုပ်တယ်ဒီပုံလိုက်က ုတ်ပြောထားတဲ့ဒီကျွန်တော်အင်တာဗျူးခိုင်တခုကျွန်တော်နားထောင်လိုက်ရတယ်။အဲ့ဒီမှာဒီတောင်ပန်းမဲဌာနနဲ့တချို့ကြီးရွာတချို့ဆက်တိုင်းလာနဲ့ပတ်သက်ပြီးတော့နော်ဒီလိုတော့မလုပ်နိုင်ဘူးလို့ကြားထိုင်တာနဲ့ပတ်သက်ပြီးသူတို့ဘာမှမသိရဘူး။သူတို့တင်တာမဟုတ်ဘူးဆိုတာကိုသူရှင်းပြထားတာရှိတယ်။အဲ့ဒါကဒါနမူနာတစ်ခုအနေနဲ့ထောက်ပြတာပါ။ကျန်တဲ့နေရာတွေမှာလည်းဒီလိုပါပဲ။ဆိုတော့ပြောပြချင်တာကရုပ်တော့ပြကော်မရှင်ကြီးဒီကောက်ကလုံနိုင်ပြီရှိမရှိဆိုတာကိုအောက်ခြေကအရှင်ချက်တွေမတောင်းဘူးအောက်ခြေကနိုင်ငံရေးပါတီတွေနဲ့မတိုင်းမမူးဆိုတာကိုဖောက်ပြနေခြင်းဖြစ်ပါလေ။ဒါကြီးကခုနပြောကလေးပေါ့နော်သူတစ်ဖြင့်တော့ရခိုင်မှာဖြစ်သွားတဲ့ကိစ္စတစ်ခုမှာနော်ဒီကျွန်တော် NLD အရင်ကနိုင်ထားတဲ့ဒီမြို့နယ်ကတော့သူကရုပ်တော့ပြစဉ်းစားဖို့စဉ်းနေဖြစ်ထားတယ်နော်ဒီ NLD မနိုင်တဲ့ဒေသကိုကျတော့ရုပ်တော့ပြစဉ်းစားတာကိုတွေ့ရတယ်။ဒါကြောင့်မို့ဒါကြီးကလည်းအဲ့ဒီအနေနဲ့ဒီတိုင်းရင်းသားတွေစွတ်တော်တဲ့ရောက်လက်ခံနေလို့ဆက်ပါလေ။
ဟုတ်ကဲ့ဒီလာမယ့်ငါးနှစ်အတွင်းမှာဖြစ်လာနိုင်တဲ့အမျိုးသားညီညွတ်ရေးအစိုးရဆိုတာဟာတိုင်းရင်းသားပါတီတွေနဲ့တကယ်ညှိနှိုင်းလို့ရလာတဲ့အစိုးရဖြစ်မလားသူရီမဟုတ်တိုင်းရင်းသားဒေသတချို့ကလူတွေကတော့လက်ခံပြီးတော့ကြံတချို့ကလူတွေကကြံရိတ်ခဲ့တဲ့ပုံစံမျိုးနဲ့များတဝက်တပြည့်ညီညွတ်သောအစိုးရဖြစ်သွားမလားသူတို့မဟုတ်ညီညွတ်သောအစိုးရဖြစ်လာနိုင်ကြလုံးဝမရှိဘူးလားဆိုတာအချင်းချင်းဒီကုန်းချုပ်ပါမယ်သုံးသပြီးတော့
တချို့သောဒီပုဂ္ဂိုလ်များကိုဒီပထမ9နှစ်မှာတုန်းကလေပဲဆွဲဆောင်ပြီးလုံးပြီးတော့အစိုးရဖွဲ့တာမျိုးဖြစ်လာနိုင်တယ်နော်အဲလိုဖြစ်တဲ့အတွက်ကြောင့်မို့လို့ငွေတဲ့9နှစ်ကနေအခြေအနေတိတ်ထူးမယ်လို့မထင်ဘူးပြောနော်အဲ့တိုင်းပြန်ဖြစ်လို့မဖြစ်ပါဘူး